မြပားအယလန်တီးစားခွဲထွက်ရေးအတွက်လက်နက်ဆဲကင်တိုက်ခိုက်ခဲ့တဲ့ IRA ခေါင်းဆောင်ကနေငြိမ်းချမ်းရေးသဘောတူညီချက်ရရှိအောင်လုပ်နိုင်ခဲ့တဲ့ရှင်ဖိန်နိုင်ငံရေးပါတီခေါင်းဆောင်မာတင်မက်ကနစ်အတွက်အောက်မေ့ဆူတောင်းပွဲတွေကိုမြပားအယလန်နဲ့အယလန်နိုင်ငံတို့မှအင်္ဂါနေ့ညပိုင်းတုန်းကလုပ်ခဲ့ကြပါတယ်အင်္ဂါနေ့တုန်းကအသက်66နှစ်မှာကွဲလွန်သွားခဲ့တဲ့မြောက်ပိုင်းအိုင်ယာလန်အုပ်ချုပ်ရေးအဖွဲ့ဒုတိယအကြီးအကဲအတွက် Belfast မြို့အနောက်ပိုင်းမှာလုပ်ခဲ့တဲ့အောက်မေ့ဆူတောင်းပွဲကိုလူပေါင်းရာနဲ့ချီတက်ရောက်ခဲ့ကြပါတယ် Mr. McGinnis ရဲ့ကြံရည်သူဇနီးစီကိုဒုတိယမြောက် Elizabeth ဘုရင်မကြီးကတီးသန့်ဝမ်းနည်းစကားပါခဲ့တယ်လို့ Buckingham နန်းတော်ကလည်းပြောကြပါတယ်မြောက်ပိုင်းအိုင်ယာလန်မှာ1960ပြည့်လွန်နှစ်တွေတုန်းက Catholic ဘာသာဝင်တွေအပေါ် Protestant ဘာသာဝင်အစိုးရနဲ့ရဲတွေရဲ့ကင်တွယ်ပုံကိုမချေနှက်ရကမာတင်မက်ကင်းနစ်ဟာ IRA လက်နက်ကိုင်အဖွဲ့ထဲကိုဝင်ရောက်ခဲ့ပါတယ်အသက်22နှစ်အရွယ်မှာအခု Londonderry လို့တရားဝင်ခေါ်တဲ့ Derry မြို့ရဲ့ IRA ဒုတိယတပ်မှူးကြီးဖြစ်လာခဲ့ပါတယ်1984ခုနှစ်တုန်းကဝန်ကြီးချုပ်မာဂရက်သက်ချာကိုလှုပ်ကြံတပ်ဖြတ်ဖို့ကြိုးစားမှုအပါအဝင် IRA အဖွဲ့ကဖောက်ခွဲတိုက်ခိုက်မှုအများအပြားကိုလုပ်ခဲ့ပါတယ် IRA ခွဲထွက်ရေးလှုပ်ရှားမှုတွေလုပ်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်းမှာလူပေါင်း3500ကျော်သေဆုံးခဲ့ပါတယ်ခွဲထွက်ရေးလှုပ်ရှားမှုတွေကိုလုပ်နေတဲ့တစ်ချိန်တည်းမှာပဲတစ်ချက်ဖက်မှာလည်းမာတင်မက်ကင်းနစ်ဟာဗြိတိန်အစိုးရကိုယ်စားလှယ်တွေနဲ့လျှို့ဝှက်တွေ့ဆုံပြီးတော့အပြစ်ခတ်ရဆဲရေးနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နိုင်ဖို့ညှိနှိုင်းခဲ့ပါတယ်1998ခုနှစ်မှာတော့မြောက်ပိုင်းအိုင်ယာလန်အစိုးရအဖွဲ့တွေနဲ့ဗြိတိန်အစိုးရကြားမှ Good Friday Agreement လို့တီးကြတဲ့ငြိမ်းချမ်းရေးသဘောတူညီမှုကိုလက်မှတ်ထိုးပြီးနှစ်ပေါင်း30ကြာမြောက်ပိုင်းအိုင်ယာလန်ခွဲထွက်ရေးပဋိပက္ခတွေကိုအဆုံးသတ်နိုင်ခဲ့ပါတယ်။ငြိမ်းချမ်းရေးသဘောတူညီရဲ့အရ2009ခုနှစ်မှာရှင်ဖိန်ပါတီနဲ့ Democratic Unionist Party တို့အာဏာခွဲဝယ်အုပ်ချုပ်စဉ်တွေကသူဟာမြောက်ပိုင်းအိုင်ယာလန်အစိုးရအဖွဲ့ရဲ့ဒုတိယမြောက်အကြီးအကဲဖြစ်လာခဲ့ပါတယ်ရှင်။